ကရင်ပြည်နယ်ဖားပုံကရိုင်ဒွယ်လုံးမြို့နယ်မဲဝိုင်ခြေဆိုင်စစ်ကောင်စီတပ်ကို KNL လို့ခေါ်တဲ့ KNU ရဲ့ဒီတပ်မ9ကမတ်လ17ရက်နေ့မှာဝင်ရောက်တိုက်ခတ်ခဲ့ပြီးစစ်ကောင်စီတပ်ဖွဲ့ဝင်တချို့နဲ့လက်နက်ခဲယမ်းတွေကိုတင်းစီရမိခဲ့တယ်လို့ KNU ကပြောပါတယ်။ဒီအပိုင်းအတွင်းစုခွာပေးဖို့ KNU ကတတိပေးခဲ့ပြီးနောက်အခုလိုတိုက်ခိုက်မှုတွေဖြစ်လာတာပါ။ထိုင်းမြန်မာနယ်စပ်ကပေးပို့လာတဲ့ဒီသတင်းကိုဆက်ပြီးတင်ပြကြပါမယ်ခင်ဗျာ။မတ်လ17ရက်နေ့ကဖားပုံကျိုင်းဒွယ်လုံးမြို့နယ်မဲဝိုင်အုပ်စုမဲပေါ်ထားဆိုတဲ့နေရာမှာရိခါသွားထုတ်ပြီးပြန်လာတဲ့စစ်ကောင်စီရဲ့ချင်းလင်းတန်ရင်ခလာရ69ကိုမက်ထရူလိုကျေးရွာရောက်မနက်7နာရီလောက်မှာကရင်မျိုးသားလူမျိုးရေးတပ်ဖွဲ့ KNL တပ်မဟာ9ကဓားပြတ်ဝင်ရောက်တိုက်ခိုက်ခဲ့တာလို့ KNU ကပြောပါတယ်တိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်သားနရာစင်ကျော်လောက်ကိုစစ်သုံးပန်းအဖြစ်ဖမ်းမိခဲ့တယ်လို့ဆိုပါတယ်ဒီလိုတိုက်ခိုက်မှုဖြစ်ပြီးနောက်မတ်လ13ရက်နေ့မှာတော့ဖားပုံခိုင်လေးကိုမြန်မာစစ်တပ်ကလေကြောင်းကနေ3ချိန်လောက်တိုက်ခိုက်ခဲ့တယ်လို့ KNU နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဖရူစောတော်နီကပြောပါတယ်
။စော်ရအချင်းကိုဖြစ်နေပြီးတော့နည်းနည်းထိကန်နဲ့နည်းနည်းသာလာနဲ့ဟိုလေကြောင်းကရောက်လာတာပဲဒါတောက်လျှောက်ပဲဖြစ်။တပ်မဟောတပ်မမှာကိုစိတ်တာပေါ့လေကျွန်တော်တပ်ပြန်လည်းဖြစ်တဲ့နေရာများလာဘူးဒီမှာတော့အခုဒီကြတော့လက်တွဲမဖြစ်တော့သူကပြည်နေတာပါ။အဲ့ဒါဆိုင်ရုံကညံ့မှလာဖြစ်တယ်။ညံ့စက်တရားတက်မှငါမှာလေ။ဒီမင်းတို့ကဖြစ်ခဲ့တဲ့ဥစ္စာကနော်။ဒီမင်းတို့နဲ့တဲရုံကစက်ဝဲကြီးရဖြစ်တာ။အဲ့ဒါနောက်ဆက်တွဲဖြစ်လာတဲ့ဟာတွေပဲ
။မတ်လ17ရက်နေ့ကဖြစ်ခဲ့တဲ့နှစ်ဖက်တိုက်ပွဲအတွင်းစစ်ကောင်စီဘက်ကတပ်သားတွေကိုစစ်သုံးပန်းအဖြစ်ဖမ်းဆီးထားတဲ့အပြင်လက်နက်ကြီးလက်နက်ငယ်ကြီးစားမျိုးစုံကိုလည်း KNU တက်မှငါကတင်းစီထားခဲ့တယ်လို့ဆိုပါတယ်။ဒီဒေသကနေ3ရက်အတွင်းဆုတ်ခွာပေးဖို့ KNU တပ်ဖွဲ့ကတတိပေးထားတာကိုစစ်ကောင်စီတပ်ဘက်ကတုံ့ပြန်မှုပြက်ခွက်ခဲ့ပြီးတဲ့နောက်အခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာလို့သိရပါတယ်။ဒီတပ်ပွဲကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောကြားခြင်းမရှိသေးပါဘူး။တပ်ပွဲအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပြစ်ခတ်မှုကြောင့်အယက်သား4ဦးသေဆုံးခဲ့ရတယ်လို့ KNL တပ်မဟာ9ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။